အမေရိကန်ပြည်ထောင်စုမှာအခုလိုအစိုးရလုပ်ငန်းတော်တော်များများလက်ပတ်မှုရပ်ဆိုင်းနေတဲ့အတွက်သမ္မတဘဲရက်ကိုဘာမှရှေ့သတင်းပတ်အာရှကိုခီးသွားတဲ့အခါမှာမလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေကိုသွားတော့မှာမဟုတ်ဘူးလို့အင်ဂျီရောကပြောပါတယ်။ခီးစဉ်ဖျက်လိုက်ရတဲ့အကြောင်းကိုဖိလစ်ပိုင်သမ္မတနဲ့မလေးရှားဝန်ကြီးချုပ်တို့စီကိုသမ္မတအိုဘားမားဖုန်းဆက်ပြီးတော့အကြောင်းကြားခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှကျင်းပမဲ့အာရှပစိဖိတ်ဒေသနိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်ရေး APEC ထိပ်သီးစည်းဝေးပွဲနဲ့ဘရူနိုင်းနိုင်ငံမှာကျင်းပမဲ့အရှေ့အာရှထိပ်သီးစည်းဝေးပွဲတွေကိုတော့သမ္မတအိုဘားမားတက်ရောက်မှာဖြစ်ပါတယ်။အမေရိကန်အစိုးရရဲ့နိုင်ငံခြားရေးမူဝါဒအရအာရှဒေသနိုင်ငံတွေနဲ့ပုံမခိုင်မာတဲ့ဆက်ဆံရေးတိစောက်ဖို့ကြီးရွယ်ပြီးတော့သမ္မတအိုဘားမားဟာအာရှကိုစနေနေ့မှာစတင်ခရီးထွက်ဖို့စီစဉ်ထားတာပါ။ဂျပန်နိုင်ငံမှာအခုရောက်ရှိနေတဲ့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကသမ္မတအိုဘားမားနဲ့အင်ဒိုနီးရှားနိုင်ငံမှာတွေ့ဆုံပြီးအင်ဒိုနီးရှားနဲ့ဘရူနိုင်းနိုင်ငံတို့ကနိုင်ငံတကာထိပ်သီးစည်းဝေးပွဲနှစ်ခုကိုအတူတက်ရောက်မှာဖြစ်ပါတယ်။ဖိလစ်ပိုင်နဲ့မလေးရှားနိုင်ငံတွေကိုလည်းသမ္မတကိုစားနိုင်ငံခြားရေးဝန်ကြီးကယ်ရီတွေ့ရောက်မှာဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာဒီကနေ့ကြာသပတေးနေ့မှာတော့တိုကျိုမှာကျင်းပမဲ့အမေရိကန်ဂျပန်လုံခြုံရေးရာအတိုင်ပင်ခံကော်မတီဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်ရှင်။